ရခိုင်ပြည်နယ်စစ်တွေနဲ့မောင်တော်နယ်တွေမှာပြည်သူဆန္ဒကောက်ခံပြီးဘင်္ဂလားဒေ့ရှ်နဲ့ပူးပေါင်းရေးအကြံပြုရေးသားထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံမှာထုတ်ဝေတဲ့ Dhaka Tribune သတင်းစာပါဆောင်းပါးနဲ့ပတ်သက်ပြီးမြန်မာအစိုးရအနေနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့တန်တမန်နည်းအရာတုံ့ပြန်သွားမယ်လို့သမ္မတရဲ့ပြောခွင့်ရှိသူကပြောပါရယ်စစ်တွေနဲ့မောင်တော်နယ်တွေကိုရခိုင်ပြည်နယ်ကခွဲထုတ်ပြီးဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်ပြည်နယ်နဲ့ပူးပေါင်းရေးပြည်သူဆန္ဒခံယူခြင်းအပြင်ရိုဟင်ဂျာပြည်ထနာကိုဖြေရှင်းလို့ရနိုင်တယ်ဆိုတဲ့သုံးသပ်ချက်ကိုရှုတ်ချတယ်လို့လည်းပြည်ရင်းကနိုင်ငံရေးအင်အားစုတွေကရှုမြင်နေကြတာပါအပြည့်အစုံကိုတော့ VOA သတင်းထောက်ကိုအောင်ရဲမောင်မောင်ကစူးစီးတင်ပြထားပါရယ်ရှင်
မစလ20ရက်နေ့နေဆွဲတဲ့ Dhaka Tribune သတင်းစာအင်တာနက်ဆောင်းပါးရှင်ဇီရှန်ခန်းကစစ်တပ်နဲ့မောင်းတော်နယ်တွေကိုရခိုင်ပြည်နယ်ကခွဲထုတ်ပြီးတော့ယူကရိန်းနိုင်ငံ Crimea ဒေသလိုရုရှားနဲ့ပူးပေါင်းမှုရေးသားချက်နဲ့ပတ်သက်ပြီးတော့မြန်မာအစိုးရရဲ့နိုင်ငံရေးဝန်ကြီးဌာနကဘင်္ဂလားဒေ့ရှ်အစိုးရနဲ့ဆက်သွယ်ပြောဆိုနေတဲ့အကြောင်းသမ္မတပြောခွင့်ရှိသူဦးရထွတ်ကပြောပါတယ်ဒီကိစ္စဖြစ်ရှင်းမှုနည်းလမ်းနှစ်ခုအသုံးပြုမှာဖြစ်ပြီးတော့မြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်တမန်ကြီးကိုစင့်ခေါ်တွေ့ဆုံမှုနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာမြန်မာတမန်ကြီးကလည်းဟိုဘက်နိုင်ငံကနိုင်ငံရေးဝန်ကြီးဌာနကိုပြောဆိုတာတွေလှုပ်ဆောင်မှာဖြစ်တယ်လို့ဦးရထွတ်ကပြောပါတယ်
နှစ်မျိုးသွားမှာလေဒီမှာရှိတဲ့တာမကြီးကိုကျွန်တော်ကခေါ်ပြောမယ်။ဟိုမှာရှိတဲ့မြန်မာနိုင်ငံတာမကလည်းဘင်္ဂလားဒေ့ရှ်နိုင်ငံတိုင်းဝီတာအဲ့တဘောပါ။ဒီဘက်ကတာမကိုဆင့်ခေါ်ပြီးတခုပြောမှာပေါ့ဗျာ။ဟိုဘက်မှာရှိတဲ့ဘင်္ဂလားဒေ့ရှ်မှာရှိတဲ့မြန်မာတာမကလည်းနိုင်ငံတိုင်းဝီတာပေါ့မှာပေါ့
။နိုင်ငံတိုင်းဝန်ကြီးဌာနအနေနဲ့လည်းဒီကိစ္စပေါ်မှာတည်တံ့ထုတ်ပြန်ချက်ထုတ်ပြီးတော့ကန့်ကွက်ဖို့ရှိတဲ့အကြောင်းကိုလည်းဦးရထွတ်ကပြောပါတယ်။မတ်လ24ရက်နေ့ညနေပိုင်းအထိတော့ဒီကိစ္စနဲ့ပတ်သက်ပြီးတစုံတရာပြောဆိုမှုမြန်မာဆွေရဘက်ကဆောင်ရွက်တာမျိုးတော့မတွေ့ရသေးပါဘူး။ဆောင်းမစင်ဇီရှန်ခန်းရေးသားတဲ့ Referendum in Rakhine State ဆိုတဲ့ဆောင်းမဟာမကြသေးခင်ကလူမျိုးရေးပါတာရေးပြည်ပခါတွေဖြစ်ခဲ့တဲ့မြန်မာနိုင်ငံအတွက်စိုးရိမ်စရာအနေထားရှိပြီးတော့အခုလိုရေးသားမှုအပေါ်မှာလက်ခံကြအကြောင်းမရှိဘဲရှုံချတယ်လို့88မျိုးဆက်ညီငယ်တဲ့ဘုန်းနဲ့လူမှုအဖွဲ့ကြီးကခေါင်းဆောင်တဦးလည်းဖြစ်အစ္စလမ်ဘာသာဝင်တဦးလည်းဖြစ်တဲ့ကိုမြာကြီးကပြောပါတယ
်ဒီတက်ကခရီးကျုံကနေပြီးထုတ်တယ်ဗျာအဲ့ဒီသတင်းစာထဲမှာဆောင်းပါပါကျွန်တော်တို့မြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတယ်လို့ကျွန်တော်မြင်နေဗျာဒါဆောင်းပါရှင်ရေးထားတဲ့အာဘော်ရီယာယူကရိန်းခရိုင်းမီးယားနဲ့ရှင်ပြီးပြောထားတဲ့ဟာမျိုးတွေကကျွန်တော်တို့လက်ခံနိုင်ကြမရှိဘူးဗျာဒါအဲ့တော့ကျွန်တော်တို့နိုင်ငံမှာဗျာအခုကဒီမိုကရေစီအသင်ကူးပြောင်းရေးကာလအတွင်းမှာကျွန်တော်တို့မှမဖြေရှင်းလို့မပြီးသေးတဲ့လူမျိုးရေးတက်တနာတွေဘာသာရေးတက်တနာတွေဘာသာရေးဆက်ဆံရေးတက်တနာတွေကဒီလိုဘူအတော်ကြီးစူးစမ်းပန်းစားတည်ဆောက်နေရတဲ့အခြေဖြစ်တယ်ဗျာအဲ့တစ်ခါကလည်းကျွန်တော်တိုင်းသားအလုံးဓာတ်မြင်မှာအခွင့်အရေးရဖို့ Federal Democratic ပြည်အောင်စုကိုသွားဖို့ကျွန်တော်ကြိုးစားနေရတဲ့အချိန်ကမျိုးဖြစ်တယ်ကွာအဲ့ဒီခါမျိုးမှာကျွန်တော်နိုင်ငံရဲ့ဒီငြိမ်မှုနောက်ထပ်ကျွန်တော်နိုင်ငံအချုပ်အခြာအာဏာပိုင်ဆိုးမှုအထိပါမဲ့ကိစ္စအမျိုးတော့ကျွန်တော်တို့ပြည်သူချင်းချင်းကြားထဲမှာလူမျိုးပေါင်းလို့ဘာသာပေါင်းလို့ပြည်သူချင်းချင်းကြားထဲမှာဒီခွဲစီမဲ့ဖြစ်ရမျိုးလုပ်တဲ့ဘယ်အဖွဲ့အစည်းဖြစ်ဖြစ်ဘယ်နိုင်ငံဖြစ်ဖြစ်ဘယ်ဘာသာဝင်မဲ့ဖြစ်ဖြစ်ဘယ်ဟာပဲဖြစ်ဘယ်သတင်းစာပဲဖြစ်ဖြစ်ကျွန်တော်လက်ခံနိုင်တဲ့အခြေအနေမှာမရှိဘူးကြ။အဲဒါကြောင့်မလို့ကျွန်တော်အနေနဲ့သဘောထားတော့အဲ့ဒီတင်းစားရောအဲ့ဒီတင်းစားဆောင်းပါရေးတဲ့ဆောင်းပါရှင်ကိုရောကျွန်တော်တော့ပြင်းပြင်းထန်ထန်တင်းစားပါအကြောင်းအရာတွေရောဆောင်းပါပါအကြောင်းအရာတွေရောကျွန်တော်ပြင်းပြင်းထန်ထန်ကန့်ကွက်တယ်ရှုံချတယ်။ဒါကတော့ကျွန်တော်ရဲ့သဘောထားပဲကြ။ဟုတ်ကဲ့
။ပြည်တော်စုပြုတ်ကွဲရေးအထိဖြစ်စေနိုင်တဲ့ Dhaka Tribune တင်းစားရဲ့အရေးသားဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါတဲ့အနေအထားအထိဖြစ်စေတာကြောင့်ဤသားတဲ့ဆောင်းမပေါ်မှာကန့်ကွက်ရှုံချတယ်လို့လည်းအမျိုးသားဒီမိုကရေစီအားစုပါတီ NDF ရဲ့ဥက္ကဋ္ဌဦးခင်မောင်ဆွေကပြောပါတယ
်အားလုံးကကိုယ့်ပြည်ကိုယ့်ရေးပေါ်မှာအမှန်တမ်းတွေ့တာတဲ့လူတွေပါဒါမှမဟုတ်ဒါကတော့ဟိုလုံမယ်ဆိုရင်တော့လေဟိုကာကွယ်မှုအစဉ်နဲ့တက်လန့်ကြမလို့ပါဘူးဒါပေမဲ့အခုကျွန်တော်ရေးရတာအုံမျိုးကတော့ဆက်ဖက်ကိုတက်ခဲ့ဖို့ဆိုတာရေးတဲ့လူကအစဉ်မချင်းရေးတာမျိုးဖြစ်လို့ရှုံချတယ်ပါတယ်ဒါမှမဟုတ်ကွာဒီ27ရာစုကတည်းကသူတို့နေရှိကျူးကျော်တက်ခဲ့တဲ့အမျိုးအန္တရာယ်လက်မခံပါဘူးခိုင်းမြော်ပါတော့ဖြစ်ဖြစ်ပေါ့ကျွန်တော်တို့မြန်မာနိုင်ငံမှာတော့ဒါမလုပ်လို့ရှိရင်တော့ကျွန်တော်တို့ကလုံးဝလက်ခံမှာလည်းမဟုတ်ပါဘူးဒါပါပဲ
မြန်မာနိုင်ငံသတင်းစာဆရာများအသင်း MJ ကလည်းအခုလို Dhaka Tribune သတင်းစာရဲ့ရေးသားချက်နဲ့ပတ်သက်ပြီးတော့ကန့်ကွက်ရှုံချတဲ့သဘောထားကြေညာချက်တစ်စောင်ကိုထုတ်ခဲ့တယ်လို့တီရင်းဆောင်ရခြင်းအတိုင်းဝန်းကလည်းဒီကိစ္စပေါ်မှာအပြင်းထန်ကန့်ကွက်နေကြတာပါခင်ဗျာ